Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ American ပြည်တော်စု Washington DC မြို့တော် VOA ရဲ့ American အသံရ2023ခုနှစ်နိုဝင်ဘာလ2ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ Flight Meter 3249 Flight Meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မသင်္ကီထိုက်ပါ
။ Gaza စစ်ပွဲစတင်ကလေးကပြည်ဝနေတဲ့နိုင်ငံသားပထမဆုံးတုတ်ဟာအီဂျစ်နိုင်ငံကိုစတင်ထွက်ခွာသွားကြပါပြီ။ဂါဇာမှာအစ္စရေးကနေပြီးတော့လက်တော့မြန်ချင်မိုးရေးအရှိန်မြင့်လှုပ်ဆောင်နေတဲ့အချိန်မှာပဲအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးနဲ့ဂျော်ဒန်ကိုသွားမဲ့ခီးစဉ်ဒီကနေ့ဂျာလာရီနေ့မှာစတင်လိုက်ပါတယ်။အမေရိကန်မျိုးသားလူမျိုးရေးကောင်စီရဲ့ Indo Pacific ဒေသဆိုင်ရာညှိနှိုင်းရေးမှူးကတ်ကန်ဘယ်ကိုဒုတိယနိုင်ငံကြီးဝန်ကြီးဖြစ်တဲ့သမရဂျိုးဘိုင်ဒန်ကအဆိုပြုလိုက်ပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့နေ့ပြင်အစ္စရေးရောက်မြန်မာတွေအစ္စရေးစစ်တပ်အတွက်စေတနာဝန်ထမ်းဆောင်ရွက်နေတဲ့အကြောင်းရိုဟင်ဂျာတွေထာနေပြန်ရေးနောက်ဆုံးရအခြေအနေထိုင်းမှာငွေလွှဲပြောင်းရေးအခက်တွေ့နေတဲ့အကြောင်းလန်ဒန်ကမြန်မာဆန်ရပြကန်ဆတဲ့သတင်းဆောင်မတွေကိုလည်းတင်ပြပါမယ်။အယ်ဒီတာနဲ့ဆွေးနွေးကန်ဂျင်စီအကစားအစီအစဉ်တို့ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပါမယ်ရှင်။အခုတော့ထိတ်တန့်ရောက်တဲ့နေ့ကိုကိုငင်းချန်အေးကတင်ပြပေးပါအောင်ရှင်။
အစ္စရေးဟာမတ်စစ်ပွဲစတင်ကတည်းကပိတ်မိနေတဲ့နိုင်ငံသားတချို့ကပထမဆုံးအကြိမ်ဖြစ်ပိတ်ဆို့ခံထားရတဲ့ဂါဇာကမ်းမြောင်ကနေအီဂျစ်နိုင်ငံဘက်ကိုဗုဒ္ဓဟူးနေ့ကထွက်ခွာခွင့်ရခဲ့ပါတယ်။နိုင်ငံသားနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေကိုထွက်ခွာခွင့်ပြုဖို့အီဂျစ်ရာဖာနေဇက်ကိုပြန်လည်ဖွင့်လှစ်ပေးရေးအစီအစဉ်ကအစ္စရေးအီဂျစ်နဲ့ဟာမတ်ကြားကာတာကကြားဝင်ဆက်ဆက်ပေးတဲ့သဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အနည်းဆုံးနိုင်ငံသား400ကိုအီဂျစ်နိုင်ငံကိုထွက်ခွာခွင့်ပြုမှာဖြစ်ပါတယ်။ဒီလိုဘေးလွတ်ရာကိုထွက်ခွာခွင့်ရတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ဥဆောင်မှုအခမ်းကဏ္ဍကိုသမ္မတဂျိုးဘိုင်ဒန်ကအိတ်လူမှုကွန်ရက်ကတည်းကထုတ်ဖော်ပြောဆိုထားပြီးထွက်ခွာခွင့်ရတဲ့အထက်မှာအမေရိကန်နိုင်ငံသားတွေလည်းပါဝင်ဖို့မျှော်လင့်ကြောင်းနဲ့လာမယ့်ရက်တွေထဲမှာလည်းအလားတူထွက်ခွာခွင့်ရသူဥယေပုံပုံများပြားလာဖို့လည်းဆိုပါတယ်။နိုင်ငံသားတွေအပြင်ဒယန်ရပါလက်စတိုင်း81ယောက်လောက်ကိုလည်းဤချက်စေုံတွေမှာကုသနိုင်ဖို့ဂါဇာကနေလူနာတင်ရင်နဲ့ခေါ်ဆောင်ခွင့်ရခဲ့ပါတယ်ဒီလူနာတွေဟာအောက်တိုဘာ9ရက်ကဟာမတ်ရဲ့အကြမ်းဖက်တိုက်ခတ်မှုနောက်ပိုင်းစတင်ခဲ့တဲ့စစ်ပွဲအတွင်းဂါဇာကမ်းမြောင်ဒေသကနေပထမဆုံးထွက်ခွာနိုင်ခဲ့တဲ့ပါလက်စတိုင်းလူမျိုးတွေလည်းဖြစ်ပါတယ်ဂါဇာကဟာမတ်ပြစ်မှတ်တွေကိုအစ္စရေးကလက်တုံပြန်ချိန်မုံရေးအရှိန်မြင့်လှုပ်ဆောင်နေချိန်မှာပဲအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးနဲ့ဂျော်ဒန်ကိုသွားမဲ့ခီးစဉ်ကိုဒီနေ့ကြာသပတေးနေ့မှာပဲစတင်လိုက်ပါတယ်။ဒီခီးစဉ်အပြီးမှာဘလင်ကန်ဟာရှေ့ပတ်ကြရင်တိုချိုမှာကျင်းပမဲ့စစ်မှုထိပ်သီး9နိုင်ငံ G7 နိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုလည်းတက်ရောက်ဖို့ဂျပန်နိုင်ငံကိုဆက်လက်ခီးဆက်မှာဖြစ်တယ်လို့အဲ့ဒီနောက်တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေကိုလည်းသွားမှာဖြစ်ပါတယ်။ဘလင်ကန်ရဲ့အခုခီးစဉ်ဟာအောက်တိုဘာ9ရက်ကဟာမတ်စ်အဖွဲ့ရဲ့တိုက်ခိုက်ခံရပြီးနောက်ပိုင်းဒုတိယအကြိမ်မြောက်အစ္စရေးကိုသွားလာဖြစ်ပါတယ်။ဝင်ကြီးပလင်ကင်ဟာတောက်ချန်နေကြရင် Tales of Peace မြို့မှာအစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နေတယာဟုအပါအဝင်အစ္စရေးအစိုးရအဖွဲ့တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အစ္စရေးသမ္မတ Isaac Herzog နဲ့အင်္ဂါနေ့ကဖုန်းခေါ်ဆိုရမှာတော့ပလင်ကင်ကအရက်သားတွေကိုထိခိုက်မှုအနည်းဆုံးဖြစ်စေဖို့ဖြစ်နိုင်ခြေရှိတဲ့ကြိုတင်ကာကွယ်မှုတွေပြုလုပ်ဖို့လိုအပ်ကြောင်းလေးပေးပြောကြားခဲ့တယ်လို့နိုင်ငံကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင် Hamas ကဖမ်းဆီးထားတဲ့တရားခွင်200ကျော်ကိုပြန်လည်ရေးဆက်လက်ကြိုးပမ်းမှုတွေနဲ့ပါလက်စတိုင်းအရက်သားတွေအတွက်ဂါဇာကမ်းမြောင်ဒေသတွေလူသားချင်းစာနာထောက်ထားမှုအကူအညီတွေအလျင်အမြန်နဲ့ပမာဏများများပေးပို့နိုင်ရေးအရေးတကြီးလိုအပ်ကြောင်းလဲဆွေးနွေးခဲ့ကြပါတယ်။အမေရိကန်အမျိုးသားလုံခြုံရေးကောင်စီရဲ့ Indo Pacific ဒေသဆိုင်ရာညှိနှိုင်းရေးမှူးကတ်ကန်ဘောဂိုနိုင်ငံကြီးဌာနရဲ့ဒုတိယမြောက်အကြီးဆုံးယာရုဖြစ်တဲ့ဒုတိယနိုင်ငံကြီးရေးဝန်ကြီးဖြစ်သမ္မတဂျိုးဘိုင်ဒန်ကအဆိုပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ Indo Pacific ဒေသတွေမဟာမိတ်နဲ့မိဖက်ကွန်ရဲ့စုစည်းနေချိန်နဲ့တိုက်ဆိုင်ပြီးအရေးကြီးတဲ့အလှည့်ပြောင်းကာလတည့်ရက်မှာမစ္စတာကမ်ဘတ်ကိုအခုလိုသမ္မတကအဆိုပြုလိုက်တာဖြစ်တဲ့တို့အမေရိကန်နိုင်ငံကြီးဝန်ကြီးကနိုင်ငံကြီးဌာနဝန်ထမ်းတွေကိုပေးပို့တဲ့စာကို VOA ကရရှိထားပါတယ်သူကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုပြီးရင်လာမယ့်ဇူလိုင်28ရက်နေ့မှာငြိမ်းစားယူမဲ့လက်ရှိဒုနိုင်ငံကြီးဝန်ကြီးဝန်တီရှာမန်နေရာမှာဒုနိုင်ငံကြီးဝန်ကြီးအဖြစ်တာဝန်ယူရမှာဖြစ်ပါတယ်မစ္စတာကမ်ဘတ်ဟာ2009ခုနှစ်ကနေ2013ခုနှစ်တွင်နိုင်ငံကြားရေးဝန်ကြီးကလင်တန်လက်ထက်အ she asked a possibility, let out Nangaja when you pit Darwin, you get Budu Pitalo, Natal Senekunin, Matamra, Utain Saint Lette, Namasuan, Etitri, Sassay, Muarama, a diga, Niaga, Pawin, Sawyer Kedu, do left about it. Nepal Mias or them, Yamanango Layote, a Saint Mienzo, America, Yashi to Unine, Natal Kogunema, Novembala Twain, Yamanango, Yoshi Gabby, Nama Democracy Council, Don San Suchigo, Edit. Don Sansuji Power, Eric Chinga Sisuya, when you joke down with Junedu, Ute Singule, Twistle, get to Pibare.
Viewy American Dam, Manepa, Nimavala, Season Ego, Manet Chonaigani, Colonai T, Lidomita, Donsan Nick, Kiluhas, Kutong Tongane, Kutong Shetonya, Lidomita, Lisa Go, Kiluhas, Chouting, Atonya. But I'm not sure if I'm going to go to the Kilo has Tinga Kongaru and the Tolan Pinuakia.
Shampi Miabanga Sissi, Choya Miao Nima, Siskan Tongu, Taman Tengu Nangelu, Nina Mohammed Tombega, Topia, Library. Dodge out, the town of Sakon Sissi, Kala Dwayne, Tengu Nangele, Sikansi, Siskan, Jingabang, Goze Lao Shinibilo, MND, Pyogu, Yaduga, Vuego, Pyobare. Shamyao to Kumaro, Dignity Taipuriga, Pintan is a shibi, Sikonsi begam, Yibin Siku te, Lee Jaune, Lenachi Pikamuri, Polo Larelu, Tiabare, Golomio Taumai, Gamaima, a cheese site, Sikonsi, Kalaya, Matilly Tonga, Dianti Yellow, Ottawa Tonsa, and Iga, Lenet Chagabi, Ditega, Dutayamune, Yashi City, Lizardu, Pawanello, MND, Kokan Teka, Topian Tabare. Ottawa, those at the end, Nigale, who can did that produces Sangau, Lene Kayan, Unedu, Lene Chala, Lutopian Vare. Lene Chala, Sikonsi, Tene, Nejazo, Tadrigo, Pimu, Gaum, Nia, Chata, Pimelu, Nina, Mohammed, Tombega, Topian, Taraba. Nema Sikonsi, Pioguin, Yadu, Bojo, Zomen, Tomara, Kogan, did that, Kuprip Kaya, Dika, Jowinga, Kogan, Munez, Zujin, Piatanari, that Pippi, Kogan, Puerigo, Sipi, and Lu, Susue, Mok, Tabare. Pakistan and Yama, Bodo Niga, Satanbi, a Tau Tame, Afghanistan and Yanda, Tidatma, Kunata, Bawe, Nangan Jadarigo, Pinin and P. Sisingo, Satan, Library. Go Sanda Liao, Dangbiga, Piale, Tokabo, Tala, Chain, Pitaraga, Noma, Diema, Pivale. Dimitanga, Afghan and Yanda, Tangwe, Nibaha, Go the Bolio, Pianboa, Jajao, Pakistan and Avanuiga, Piovale. Pakistanani, Ninto, Kame, Tema, and the town, the Satakuni, August Lama. Afghanistan go Islamic Taliban with the job and thing by being now Pepe Lagere Afghan Chautinjo Bawen Jong Gulamagane Pakistan Tawin Shiduriga Piobare Eitega American Piran Zuma Shipyang Checha Nitaimu Yi Chim Piemidu Nezo Afghan Natangwe Siengo American Pekka People Tabime Dago Pakistan Anabainuga Bodunima Pecha Gebare Afghan Nanganda Natangwe Siengo Niap Yampumen Nasonia Pibo Jabai Luma Lekan Yashi Gebi Anima, Chelle, Chuim, Piso, Jong, Mima Polo, Pakistan, Yashi, Duga, Vuego, Piovare, American Mama, Chuin, Jetico, Piesemi, Piale, People, Bushijau, Eddie, Yashiga, Piovime, American, Suya, Bagaro, Kulose, Diawin, Machem, Bidibau, Mia Hamasia, Autoba Conia, Jampe, Tekamu, Jong, Isrima, Jetta, Nyazu, Bawin, Lu, Townlia, the Songa, Binau, Jetrim, Badrici, Isri, Hamas, Supwe, Pianidaga. Gabatuan, Jampe, Wara, Ken Jingo, Pianle, Pisigabi, Osu, Pue, Mumugu, Tepian, Tungejong, American, Lunjoy, Sanga, Tape Dan, Ya, Shiji, Tonga, American, Ten Lutoma, Tussu, Gabare. F.E.A. Nunchaimu, Christopher Ray, Mimi, Lunjoy, Dunwe, Alessandro, Mayo Kisne, Nyota, Jampamu, Taipei, Bo, Dana, Nunchaimu, Christine, V. Zeduga, In Anima, American Cynic Tentlodo, Jijay Comte, She Trussu, Gemma. Israel Nangambo, Hamas Takemuga, Jimpa, Jampe, Puerigo, She Honet, Tayo Seed, Lu, Three Bigaraba. Al Qaeda's Ne, Islamic Jampe, Puer Babwe, the Osuriha, Hamas Takemune, Sassani, the Poye Dune, Israel, Dumpian, Murigo, Dum Chabi, Throya Iago, Duchebo, Josa Nidlu. American go take Kaipo, Lonesome Pisse, Susimu Pier, Don Chani de Lu, American Town in Shiduriga, three Bibare. American Lunyoidwe, J. Pare, DHS, FVI, NCTC, Tanaji, Tongulonga, American Yuoma, Puet Kuhua, take Kaipo, Jensi Nijau, J. Yau name, Tuya, Debime, တိုက်ခိုက်နိုင်ခြေကိုလုံးလုံးမဖြစ်နိုင်ဘူးလို့ရှော့ချထားလို့မရကြောင်းဆိုထားပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချန်အေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်အစ္စရေးဟာမတ်စစ်ပွဲကြောင့်နေစဉ်ရင်ဆိုင်နေရတဲ့ဒုံးကျည်ဘေးအန္တရာယ်တွေချက်ကအစ္စရေးနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာတယ်လီဘီမှာရှိတဲ့လေတပ်စခန်းကိုပြီးခဲ့တဲ့ရက်ပိုင်းကတွားရောက်ပြီးအစားအသောက်တွေလှူဒန်းချပါတယ်တယ်လီဘီမှာနေထိုင်နေတဲ့ကိုစန်တိုကိုမိုင်းအင်ဂျင်နိုင်ငံဇူးကနေတစဉ်ဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုစန်တိုရေအဲ့တော့ကျမတို့အခုသိရတာတော့ဒီအစ္စရေးရောက်မြန်မာတွေကနေပြီးတော့ဒီအစ္စရေးနိုင်ငံမှာအခုဟိုဟာပေါ့လေဟာမတ်နဲ့စစ်ဖြစ်နေတာနဲ့ပတ်သက်ပြီးတော့ဒီစေနာဝန်တန်းဆောင်ရွက်ပေးနေကြတယ်လို့သိရပါတယ်ဆိုတော့ဘယ်လိုပုံစံမျိုးစေနာဝန်တန်းအနေနဲ့ဆောင်ရွက်နေကြရလဲရှင
့်ကျွန်တော်တို့လောလောဆယ်တော့ကျွန်တော်တို့ဒီအစ္စရေးမှာရှိတဲ့မြန်မာ community ပေါ့နော်လူအေးလူငယ်တွေလူကြီးတွေစုစည်းပြီးတော့ကျွန်တော်တို့သူတို့လောကဒါနာပြုကြမယ်ဆိုပြီးကျွန်တော်တို့ပထမစဉ်းစားခဲ့ကြပါတယ်ဟိုအဲ့ဒီအတိုင်းပဲကျွန်တော်တို့အခုမနေ့ကပဲကျွန်တော်တို့လောကဒါနာပြုနိုင်ခဲ့ကြပါတယ်မကြီးကျွန်တော်တို့ကာဝယ်ပေးနေတဲ့ idea ဒီစစ်သားတွေပေါ့နော်စစ်သားတွေအတွက်လူရစားနေရခါအတွက်ကျွန်တော်တို့ကဟိုသူတို့အတွက်လောကဒါနာပြုနိုင်ခဲ့ပါတယ်အဲ့ဒါတော့ဗာလဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေတကြွတဲ့ပညာနဲ့ဟိုကျွန်တော်တို့စုရှိလိုက်ပြီးတော့သူတို့ဒီရဲဘော်တွေကိုကျွန်တော်တို့ကူညီနိုင်ခဲ့ပါတယ်မကြီး
အဲ့ဒီလိုဒီ history ဒီ leader စခန်းအခြေဆိုင်စခန်းကိုသွားပြီးတော့ဒီလောအားဒါနာပြုတဲ့အခါမှာသူတို့ဘက်ကတုံ့ပြန်ချက်ဒီဘယ်လိုတွေ့ရလဲရှင
်။အော်ပထမတော့သူတို့ကတော့ဟိုကျွန်တော်တို့ ਨੇ ဟိုစိတ်နေတဲ့အခါကျတော့ပထမတော့မသိဘူးပေါ့ကျွန်တော်တို့လည်းရအောင်ချိတ်ဆက်ပြီးတဲ့အခါကျတော့သူတို့ ਨੇ ချိတ်ဆက်မိတယ်ကျွန်တော်အခက်ခဲလည်းဖြစ်ခဲ့တယ်။အဲဒါပေမဲ့သူတို့တွေလည်းတုံ့ပြန်မှုကတော့ကျွန်တော်တို့ရဲ့ဟိုအရန်သူတို့ကျေးဇူးတင်တယ်ဟိုသူတို့တို့အရန်ခွန်အားလည်းဖြစ်တယ်ဟိုပြောပြလို့မရတော့အောင်ကိုတို့မှာဟိုကျေးဇူးတွေတင်တဲ့အကြောင်းဟိုအထက်ခတလဲလဲတို့ကျွန်တော်တို့ဟိုအနုညွတ်ပြောပါတယ်အမကြီး
ဟိုကိုစန်တိုနေထားကြတော့အခုကိုစန်တိုပြောသားတဲ့နေရာမှာလည်းပါတယ်ဒါကွာအစ္စရေးနိုင်ငံမှာနေထိုင်နေရတဲ့အတွက်အစ္စရေးနိုင်ငံမှာအခက်အခဲတွေနဲ့ဖြစ်နေတဲ့အချိန်မှာကိုတွေကဟိုဝိုင်းဝန်းကူညီတယ်တစ်ဖက်မှာလည်းဒီအစ္စရေးစစ်တပ်ကတို့အဓိကတိုက်နေရတဲ့နေရာမှာလေဟိုဟာမတ်စ်တွေကိုတိုက်နေတယ်ဆိုပေမဲ့ဒီဂါဇာဘက်မှာကအဓိကအရက်သားတွေရှိတဲ့နေရာတွေမှာလည်းအဓိကသူတို့တွေတိုက်ခိုက်မှုတွေကလည်းရှိတယ်လေချောင်းတိုက်ခိုက်မှုတွေဆိုရင်တော်တော်လေးအကျိအရေးအတွက်များပြီးတော့လူတွေတောင်းနဲ့ချီပြီးတော့တိတ်ချရတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံကလည်းထောက်ပြထားတယ်ဆိုတော့ဒီနေရာမှာအခုလိုအစ္စရေးကဒီအာသုံးပြီးတော့ဟာမတ်စ်ဘက်မှာတိုက်ခိုက်နေတယ်ကိုကလည်းတစ်ဖက်မှာကျတော့အစ္စရေးကိုပြန်ပြီးတော့စေနာဝန်ထမ်းဖြစ်ပေါ့နော်ကိုလိုအားဒါနာပြုနေတဲ့အခါကျတော့ဒီလိုအနေထားမှာကျတော့ဟိုဘလို့မြင်လဲရှင့်ဒီအစ္စရေးနိုင်ငံအနေနဲ့ပေါ့နော်သူတို့ဂါဇာဒေသမှာဟိုစစ်ပွဲအခုတိုက်နေရတဲ့အနေအထားကို
ဟိုပထမဆုံးအနေနဲ့ကျွန်တော်တို့ဟိုမြန်မာပြည်သူတွေလည်းဟိုအစ္စရေးလိုဟိုပါလက်စတိုင်းဘက်လိုပဲဟိုစစ်အုပ်စုရဲ့အကြမ်းဖက်မှုကိုကျွန်တော်တို့နေ့စဉ်ခံနေရတာပါအဲအခုလိုပဲအဲ့အတွက်ကြောင့်ကျွန်တော်တို့ပြည်သူတွေဟာဟိုဒီလိုမျိုးအကြမ်းဖက်မှုတွေကိုဘယ်ဘက်ကလုပ်လို့ကျွန်တော်တို့ကဟိုလက်မခံတယ်လို့ကျွန်တော်တို့မလိုလဲမကြိုလဲမကြိုဆိုပါဘူးအဲ့တော့ဒီအကြမ်းဖက်မှုတွေအားလုံးကိုတော့ကျွန်တော်တို့ကရှုံချပါတယ်အခုဟိုအခုဆိုလို့ရှိရင်ကျွန်တော်တို့ဘက်မှလည်းနေ့စဉ်နဲ့အမျှဟိုသူတို့ဘက်ကရွေချက်ရှိရှိနဲ့ပြည်သူတွေကိုတုံ့ကျင်နဲ့နေ့စဉ်နဲ့အမျှပြစ်နေတာတွေဆိုလို့ရှိရင်လည်းဟိုဒီဘက်အစ္စရေးပြည်သူတွေမှာမလုံခြုံပါဘူးအဲအနောက်တစ်ခုကဒီဘက်ကနေလီဒါနဲ့ဒီတော့ဟိုကြီးချောင်းကနေဝင်ပြီးတော့ဒီတခြားဒီဂါဇာဝင်တဲ့အချိန်မှာဟိုပြည်သူတွေဟိုကြည့်ကြရသေးချင်နေနာရဲဆိုလို့ရှိရင်လည်းကျွန်တော်တို့လည်းဖတ်တူခံစားရပါတယ်မကြီးအဲ့တော့ဒီလိုမျိုးဟိုကျွန်တော်တို့အနေနဲ့တော့ဘယ်ဘက်ကပြည်သူတွေကိုမှကျွန်တော်တို့ကဟိုနေနာဆုံးရှုံးတာတွေထိခိုက်တာတွေကိုကျွန်တော်တို့သိထွက်တန်ယုံတွေကျွန်တော်မမြင်ချင်ပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာပြည်သူတွေကိုယ်တိုင်ဒီလိုမျိုးအကြမ်းဖက်မှုတွေကိုကိုယ်တိုင်ခံစားနေရတာဆိုတဲ့အခါကျတော့ဒီလိုမျိုးကျွန်တော်တို့လူသူများတွေလည်းနောက်ထပ်ကျွန်တော်တို့လိုမျိုးမခံစားစေချင်လို့ပါမကြီး
တစ်ဖက်မှာလည်းအခုအစ္စရေးနိုင်ငံမှာဒီစစ်ပွဲကပဲတော့ပြီးမလဲဆိုတာလည်းမသိတော့အခါကျတော့အစ္စရေးရောက်မြန်မာတွေပေါ့နော်မြန်မာနိုင်ငံကိုပြန်ကြမယ်အနေထားကိုမြန်မာတယုံနဲ့ဆက်သွယ်ပြီးတော့ပြန်ကြမယ်အနေထားကိုဘယ်လိုအခြေအနေရှိပြီလဲရှင
်အဲတချို့လည်းအခုပြီးခဲ့တဲ့အဲနှစ်ရက်လောက်ကပြန်သွားတဲ့3-4ရောက်တော့ရှိပါတယ်အဲနောက်လည်း5-6ရောက်တော့ဟိုပြန်မဲ့အနေထားတော့ ဟိုရှိတာတွေ့ရပါတယ်။ဟိုဒါပေမဲ့ဒါလည်းလူနည်းစုပါ။ခမန်းကြီးဟို300ပတ်ဝန်းကျင်တော့ရှိနေမှာပါ။အဲ့တော့200ကျော်280 290အဲ့လောက်ကတော့ရှိနေမှာပါ။ဟိုအကုန်လုံးကခုနကျွန်တော်တို့အရင်တစ်ခေါက်ကပြောသွားခဲ့သလိုပဲဟိုဒီမှနေရတာပိုလုံခြုံပါတယ်။ဘာမှပြူပြန်တာထက်
တော်တာရှင်များရှင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေညည့်ရပြန်ရဆွေးနွေးဖို့စစ်ကောင်စီတာဝန်ရှိသူတွေအင်္ဂါနေ့ကဘင်္ဂလားဒေ့ရှ်ကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မူလညည့်ရကိုပြန်လာလိုပေမဲ့လည်းသူတို့ရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကမလိုက်ရောသေးတာကြောင့်ပြန်ဖို့ခက်ခဲနေတာလို့ဒုက္ခသည်တို့ကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုကိုစုံမှုကျော်ကပြောပြပေးပါအောင်ရှင်
စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ခေါ်ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရနဲ့စစ်ကောင်စီကြားဆွေးနွေးမှုတွေလှုပ်ဆောင်နေပါတယ်မြန်မာအာဏာပိုင်တွေဘက်ကလည်းမကြာခဏဆိုသလိုဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေစခန်းကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံတာအကျဲ့အလက်ကောက်ယူတာတွေလှုပ်ဆောင်နေပေမဲ့အခုအချိန်အထိတော့ဒုက္ခသည်တွေပြန်လာတာမတွေ့ရသေးပါဘူးအင်္ဂါနေ့ကလည်းစစ်ကောင်စီတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတချို့ကိုတွားရောက်ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းအမှတ် 24 ကရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ
်ဒုက္ခသည်စခန်းကိုရောက်လာတဲ့မြန်မာခုစလေအဖွေအားသူတို့ကခါရခအစင်းမရှိတဲ့ပြင်းနေအစင်းတော့မရှိဘူးဒီမှာရောက်လာတာဟာခါရခမာယာခါရောဟိုအရာဟိုမှာလာဝခါရောသူတို့ပဲရောက်လာတာပါ35ဦးပါတယ်သူတို့ကဒီကဘင်္ဂလားဒေ့ရှ်ကဘီဂျီပီအဖွေအားနေပြီးတဲ့ကျူဆူပြီးတော့သူတို့လက်ခံတယ်ဒုက္ခသည်စခန်းနဲ့စက်ကုန်းနဲ့စဲလေးနဲ့စဲချောက်သူတို့ဆရာမေတို့လူတွေကိုမဲတယ်တခြားလူတွေကိုမမဲဘူးသူတို့ကစည်ရင်ပါတဲ့လူတွေကိုပဲသူတို့မဲတာပါမဲတာကခမရတော့နေပြီးတော့မြန်မာကိုပြန်သွားခြင်းတာဟုတ်တယ်ကျွန်တော်ခမရမြန်မာကိုသွားခြင်းတယ်ဒီမှာမနေခြင်းဘူးအဲ့လိုပြောတာပြတ်တာလည်းပါပဲ
အခုလိုမြန်မာစစ်ကောင်စီတာဝန်ရှိသူတွေလာရောက်တဲ့အချိန်မှာဒုက္ခသည်တွေအနေနဲ့နေရပ်ပြန်လို့ကြောင်းနဲ့သူတို့တောင်းဆိုထားတဲ့အချက်အလက်တွေကိုထပ်မံပြောဆိုခဲ့ကြပေမဲ့အင်္ဂါနေ့ကရောက်လာတဲ့သူတွေဟာခရိုင်နဲ့မြို့နယ်အဆင့်တာဝန်ရှိသူတွေလောက်သာဖြစ်တာကြောင့်ရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုချက်တွေကိုတင်ပြပေးမဲ့အကြောင်းလောက်သာပြောဆိုသွားတယ်လို့ဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကတော့နေရပ်ပြန်ခြင်းပေမဲ့စစ်ကောင်စီကိုအယုံအကြည်မရှိသလိုသူတို့တောင်းဆိုထားတဲ့နိုင်ငံသားအခွင့်အရေးအပြည့်အဝရရှိရေးလုံခြုံရေးအမခံချက်ရရှိရေးနဲ့မူလနေရာမှာပြန်လည်နေထိုင်ရေး1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်ရေးစတဲ့အချက်တွေကိုစစ်ကောင်စီကလိုက်လျောမှသာနေရပြန်လာနိုင်တယ်လို့ရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ
်။ဆရာမမကိုစလီပြောနေတာဒီကနေ့ကျွန်တော်စကန်တွေကြားတာလေအိမ်မှာဒုက္ခသည်စကန်မှာတားမယ်လို့ပြောတယ်အဲ့ဒါကျွန်တော်ရိုဟင်ဂျာတွေကလုံဝါလာမကန်ဘူးလုံဝါလုံဝါလာမကန်ဘူးလာမကန်ဘူးဆိုတော့ကျွန်တော်ဒီကနေ့ဒေါ့ရှော့ကိုဟွန်ဘင်္ဂလားပြည်ကနေဘင်္ဂလားဒုက္ခသည်စကန်ကနေဒေါ့ရှော့ကိုဟွန်ပဲသွားမှာမူလနေရာကိုပဲသွားနိုင်မှသာကျွန်တော်ပြန်မှာပဲပြန်ဖို့အသင်သင်းပဲမနေ့ကရင်ရနိုင်ပါကျွန်တော်အသင်သင်းပဲရှိသေးတယ်နမနေ့အချ1980နိုင်ဥပဒေမူကျန်းဥပဒေကိုပြဿနာမှာ1980နိုင်ဥပဒေရှိရင်ကျွန်တော်ဘယ်တော့မှနိုင်ငံစားကွာရရမှာမဟုတ်ဘူးဆရာဆိုးရွားကိုလည်းကျွန်တော်မယုံဘူ
းလက်ရှိဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစားဝတ်နေရေးအချက်အတဲတွေနဲ့ရင်ဆိုင်နေကြရသလို ARSA အစွန်းရောက်အဖွဲ့တွေရဲ့တပ်ဖြတ်ဖန်စီလူရက်တာတွေနဲ့ပါရင်ဆိုင်နေရပါတယ်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းတိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရပ်ပြန်ခေါ်ဖို့စစ်ကောင်စီကိုမကြာခဏတိုက်တွန်းတာရှိသလိုတခြားနိုင်ငံတကာအဖွဲ့အစည်းတွေကလည်းဒုက္ခသည်တွေနေရပ်ပြန်ရင်းနဲ့ပတ်သက်ပြီးစစ်ကောင်စီကိုဖိအားပေးတာတွေရှိပါတယ်စစ်ကောင်စီအနေနဲ့ဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စစီစဉ်ဆောင်ရွက်နေတယ်လို့မကြာခဏပြောဆိုတာတွေလည်းရှိပါတယ
်ခုဆောင်မှုချက်ပါရှင်ထိုင်းမြန်မာစီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေထဲမှာတော့ငွေလဲလုပ်ငန်းကအဓိကကျတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းမှာတရားဝင်ဝန်ဆောင်မှုတွေရှိသလိုတရားမဝင်လုပ်ကိုင်နေတာတွေလည်းရှိနေပြီးအများစုကတရားမဝင်ငွေလွှဲသူတွေနဲ့ပဲလွှဲကြတာပါ။ပြီးခဲ့တဲ့လပိုင်းတွင်မှာမြန်မာပြည်သားတွေနာမည်နဲ့ဖွင့်ထားတဲ့ထိုင်းဘဏ်အကောင့်တွေကိုစစ်ဆေးပြီးပိတ်တာတွေရှိလာတာကြောင့်ငွေလဲလုပ်ငန်းလုပ်နေသူတွေအခက်အခဲတွေတွေ့ရပါတယ်။ဒီအကြောင်းမတ်ညိုညိုလွင်ကမေးမြန်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံမှာဘဏ်စည်ရင်းဖွင့်ထားတဲ့မြန်မာနိုင်ငံသားတွေရဲ့ဘဏ်အကောင့်တွေကိုလက်တလောကာလတွေမှာထိုင်းနိုင်ငံရဲ့သက်ဆိုင်ရာအာဏာပိုင်တွေဘက်ကစောင့်ကြည့်စစ်ဆေးတာတွေလုပ်လာတဲ့အပြင်မတင်ငါတဲ့အကောင့်တွေဆိုရင်လည်း ဘန်တာဝန်ခံတွေကနေတဆင့်အကောင့်ပိတ်ခိုင်းတာတွေရှိလာတာကြောင့်နေ့စဉ်ငွေအဝင်ထွက်အများကြီးရှိနေတဲ့ငွေလွှဲလုပ်ငန်းလုပ်ကိုင်သူတွေအတွက်အခက်အခဲတွေကြုံလာကြရတယ်လို့ဆိုပါတယ်
။ကို့အကောင့်လဲဟိုလိမ်ပြီးတော့ဝင်လာတဲ့ငွေတွေပေါ့မတန့်တဲ့ငွေပေါ့မတန့်တဲ့ငွေထဲမှာမှငွေကအများကြီးရှိရပါတော့။ဟိုဇာတို့ကကြတော့အဲ့လောက်အရန်မကြီးဘူးတကယ်အရန်ကြီးရဲ့လူတွေကြတော့ငွေကြီးခွာချမှုတွေတရုတ်ဘက်ကနေစီးစင်းလာတဲ့ငွေကြီးခွာချမှုတွေအေးပြီးွားလို့ရှင်ဈေးဝါနဲ့ပတ်သက်တဲ့ဟိုမလွတ်တဲ့ငွေတွေအဲ့လိုဝင်လာရင်တော့ဒီထိုင်းအစိုးရဒီအကောင့်ပိတ်ပြီးတော့စစ်ဆေးမှုတွေလုပ်မှာအဓိကကခဏခဏဘတ်အကောင့်တွေအပိတ်ခံရတယ်ဒီဘက်ကထိုင်းအကောင့်တွေပေါ့နော်ထိုင်း currency အကောင့်တွေအပိတ်ခံရတယ်အများစုကတော့အဓိကလိမ်ပေါ့လူလိမ်ပေါ့လိမ်ပြီးတော့ရလာတဲ့ငွေတွေကြောင့်အပိတ်ခံရတာများတယ်အဓိကငွေကြီးခွာချမှုဆိုတာကတကယ်အရန်ကြီးရပေါ့နော်တရုတ်ဘက်ကနေလာတဲ့ငွေတွေတော်တော်များတယ
်မသင်္ကာမှုတွေရှိလို့အကောင့်တွေပိတ်ခံရတဲ့အခါငွေလွှဲထားသူတွေရဲ့ငွေကြေးတွေပါဆုံးရှုံးသွားနိုင်တာကြောင့်ဒီလိုကာလတွေမှာငွေလွှဲခြင်းသူတွေအနေနဲ့ကိုယ့်ကိုငွေလွှဲလုပ်ပေးမဲ့သူတွေရဲ့နောက်ကျောင်းတဲ့အကောင့်တွေကိုစိတ်ချရဖို့အတွက်တော့တေချာလေ့လာစစ်ဆေးမှုတွေလိုအပ်တယ်လို့လည်းပြောပြပါတယ
်။အဓိကကသူတို့ကအေဂျင့်မဟုတ်တဲ့အခါကျတော့သူတို့ကအရင်လွှဲရတယ်။သူတို့ကပို့ပြီး risk များတယ်။ဇာတို့ကကျတော့ဇာတို့အကောင့်တွေအပိတ်ခံရမှာဆိုလို့ဒါအရင်စီစစ်ပြီးတော့လက်ခံကြတာ။သူတို့ကျတော့သူတို့လွှဲလိုက်မှကိုမှဒီသူတို့လိုချင်တဲ့ currency ကိုပြန်ရတာမျိုးဆိုတော့သူတို့ဘက်ကပို့ပြီးတော့ risk များတယ်။အဲ့တော့သူတို့အတကယ်ရွေးရမှာကဒီ agent ကတကယ်အမှန်ကန် agent လား Facebook account ပဲဖြစ်ဖြစ် page ပဲဖြစ်ဖြစ်သူတို့ကစစ်ကမှာ Facebook page တွေတောင်မှပဲအခုက follower တွေ like တွေဝယ်ပြီးတော့လုံးဝအစစ်ပုံစံမျိုးလုပ်ထားကြတော့သူတို့ကပို့ပြီးတော့ risk များတယ်ဗောနော် agent တွေထက်သူတို့က80ရာခိုင်နှုန်းလောက်သူတို့ကပို့ပြီးတော့ risk များတယ်အဲ့တော့ငွေလဲမဲ့သူတွေကရှောင်တာတော့ဘတ်အကောင့်ကြက်အကောင့်မတူရင်ရှောင်စေခြင်းနဲ့ပြီးသွားရင် Facebook လော့ချထားရင်ရှောင်စေခြင်းနဲ့ Facebook အကောင့်အသစ်ဆိုရင်လုံးဝရှောင်စေခြင်းနဲ့ page follower like page တွေဆိုရင် follower တွေ like တွေများတယ်မလားများတိုင်းတထစ်ချလုံးဝမယုံစေခြင်းဘူးအဲ့ဒီ page ကအမှန်ဟုတ်လား page ကတကယ်အမှန်တကယ်ငွေလွှဲပေးနေတဲ့ page ဟုတ်ရဲ့လား Facebook ပေါ်မှာတင်ပြီးတော့မေးစေခြင်းနဲ့
ထိုင်းနိုင်ငံကနေမြန်မာနိုင်ငံထဲကိုငွေလွှဲကြသူ90ရာခိုင်နှုန်းလောက်ကထိုင်းမှာလာပြီးအလုပ်လုပ်ကြနေကြတဲ့မြန်မာပြည်သားတွေပါပြီးခဲ့တဲ့လပိုင်းတွေကပဲမြန်မာပြည်ကိုတရဝင်းငွေလွှဲဖို့အကျိုးဆောင်ကုမ္ပဏီတွေကိုမြန်မာတန်ယုံဘက်ကထုတ်ပြန်ကြေညာထားပေမဲ့ငွေစည်းကွာတာရက်ကြာတာတွေကြောင့်အများစုကတော့တရားမဝင်ငွေလွှဲလုပ်နေသူတွေကတဆင့်ပဲလွှဲကြပါတယ်ငွေလွှဲလုပ်ငန်းလုပ်ကိုင်နေကြသူတွေဟာတရားမဝင်လုပ်နေကြရတာဖြစ်တဲ့အတွက်အေရှင်ထိုင်းနိုင်ငံကအာဏာပိုင်တချို့ရဲ့ငွေညှစ်တာမျိုးတွေလည်းကြုံတွေ့ကြရပါတယ်
။တကယ်ငွေလွှဲအများကြီးလုပ်တဲ့လူတွေရှိရဲ့။အဲ့လိုလုပ်တဲ့လူတွေထဲမှာဒီငွေဝင်ငွေထွက်အရန်များလို့အကောင့်ထဲကငွေတွေအများကြီးရောက်လာတဲ့ချိန်တိုင်းပိတ်ချလိုက်တာမျိုးအပြီးတော့အဲ့ပိတ်ပြီးသွားလို့ရှင်ဒါဒီငွေတွေကဘာလို့ဝင်ထွက်အဲ့လောက်များနေလဲ။နေတို့ဒီကလုံနေရအဲ့တော့ဒီကပြန်ပွင့်ကျင်နေဆိုရင်ပတ်စံဘယ်လောက်ပေးအဲ့လိုမျိုးတောင်းတာတွေခဏခဏကြုံရတယ်ရဲနဲ့အဓိကပေါ့ကိုဘကအခြေအနေတွေပြောပြပြီးလို့ရှင်ရဲနဲ့ပဲအဓိကညှိရတာပေါ့ကျမတို့ဒီကောင်လေးပြန်ပွင့်ကျင်လို့ဒီလောက်တော့ဆရာလက်ခံပေးပါပေါ့ငယ်အဲ့လိုမျိုးဆိုရင်ပတ်စံပေးရတယ်ထိုင်းရဲတွေဥပမာအကောင့်ထဲမှာတချို့ဆိုလို့ရှင်ဘတ်3သိန်းကျော်ရှိရဲအဲ့3သိန်းကျော်ကိုဘတ်9000ပေးလိုက်တော့မှအဲ့ဒီ3သိန်းကျော်သာပြန်ပွင့်တာမျိုးခဏခဏကြုံနေရတယ်ဗောနော်အခုနောက်ပိုင်းอ่ะဆိုတော့ကိုရီးယားတရားမဝင်လောက်တာဆိုတော့သူတို့ပတ်စံပေးရတာဗောသူတို့ကလည်းဒါကိုတိသွားတဲ့အခါကျတော့ခဏခဏအကောင့်တွေပိတ်ခဏခဏခေါ်ခဏခဏငွေတွေတောင်းအဲ့လိုမျိုးလုပ်တယ်
ငွေလွှဲလိုသူတွေအတွက်ရောငွေလွှဲပေးရသူတွေအတွက်ပါနှစ်ဦးနှစ်ဖက်အကြားဒီလိုအခက်အခဲတွေရှိတဲ့ကြားကပဲအာမခံချက်မရှိယုံကြည်မှုတစ်ခုရဲနဲ့ပဲတစ်နေ့တစ်နေ့မြန်မာကျပ်ငွေအနည်းဆုံး350ကနေ3,100လောက်အထိထိုင်းကနေမြန်မာပြည်ထဲလွှဲပေးနေရတာတွေရှိနေတာပါရှင်ကျမညညလွဲ့မ
တော်တာရှင်များရှင်မြမရှေးဟောင်းတမိုင်းကိုပြန်လဲဖွတ်ထုတ်တဲ့အနေနဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ဗြိတိရှပြတိုက်မှာအယောင်တောက်နေတဲ့မြမရှေးဟောင်းပစ္စည်းတချို့ကိုပြတာပြီးဘာမာတူမြမဆိုတဲ့ခေါင်းစဉ်နဲ့မြမတမိုင်းဆန်ရပြပွဲတစ်ခုကိုပြုလုပ်နေပါတယ်ကိုစော်မိုးကျော်ပြောပြပေးပါအောင်ရှင
်ဒီရွှေရောင်ဗုဒ္ဓဆင်းသူတော်ဟာ18ရာစုနှောင်းပိုင်းဒါမှမဟုတ်19ရာစုအစောပိုင်းမှာတွန်းလှုပ်ခဲ့တဲ့ရုပ်ထုဖြစ်ပါတယ်ဗြိတိန်နိုင်ငံမှာပထမဆုံးအချိန်ကြီးကြီးမားမားပြုလုပ်တဲ့ဒီပြပွဲဟာမြမတမိုင်းကိုပြောပြနေပါတယ်။နှစ်ပေါင်း1500ကျော်လောက်တမိုင်းအစဉ်လာရှိခဲ့ပြီးအရှေ့တောင်အာရှရဲ့အဓိကကုန်သွယ်ရေးနိုင်ငံလည်းဖြစ်ခဲ့သလိုတဘာဝအရင်အစ်တွေကျွယ်ဝတဲ့ဗြိတိန်နိုင်ငံငယ်လေးတွေရှိခဲ့တဲ့ရှေးဟောင်းတမိုင်းကနေဗြိတိရှကိုလိုနီခေတ်ကြီးတွင်းစစ်နဲ့ဒီကနေ့အာဏာရှင်စနစ်ကြီးစိုးတဲ့ခေတ်အထိတမိုင်းချောင်းတွေကိုဖော်ပြထားပါတယ်။တချင်ကဗြိတိန်နိုင်ငံနဲ့အထူးတလဲပတ်သက်ခဲ့ပြီးဒီကနေ့အထူးကြံနေတဲ့မြန်မာနိုင်ငံတမိုင်းကိုမိမောင်းထိုးပြလိုတဲ့အတွက်ပြုလုပ်တာလို့ဦးဆောင်စီတင်သူပြရိုက်မှုဒေါက်တာအလက်ဇန်ဒါဂရင်းကပြောပါတယ်။သူဟာအရှိတောင်အာရှနဲ့မြန်မာဗုဒ္ဓပကြီးအမှုပညာတွေကိုလေ့လာထားသူပညာရှင်ဖြစ်ပါတယ်။မြန်မာတမိုင်းကိုလွန်ခဲ့တဲ့နှစ်ပေါင်း900လောက်ကနေဒီကနေ့ခေတ်အထိစူးစီးတင်ပြထားတာဖြစ်တဲ့အတွက်အတော်ကိုကျေပြန့်ပါတယ်လို့ဒေါက်တာဂရင်းကပြောပါတယ
် Part of the reason for the exhibition part of the impetus behind it is very much
ကြာဝဲလို့ရတဲ့အကြောင်းကတော့19ရာစုနဲ့20ရာစုနှစ်တွေတုန်းကမြန်မာနိုင်ငံဟာဗြိတိရှကိုလိုနီအတွက်အရေးပါတဲ့နိုင်ငံဖြစ်ခဲ့ပါတယ်ဒါပေမဲ့ဒီနေ့မှာတော့ဒီသမိုင်းကြောင်းတွေကိုလူနည်းနည်းပဲသိပါတော့တယ်ဒါကြောင့်မြန်မာနိုင်ငံရဲ့သမိုင်းကြောင်းကိုဆွဲထုတ်ပြတဲ့သဘောပါနောက်ဒီနေ့ဟာလေဗြိတိရှတွေထံကနေမြန်မာနိုင်ငံလွတ်လပ်ရေးပြန်ရတဲ့85နှစ်မြောက်တဲ့နှစ်နဲ့လဲတိုက်ဆိုင်နေပါတယ်
ပြပွဲတစ်ခုလုံးမှာရွှေနဲ့လှုပ်ထားတဲ့အရာတွေကြီးအများစုနေရာယူထားပါတယ်။ဒါဟာဗရမများတွေစီချက်ထားတဲ့ရွှေစာတန်းဖြစ်ပါတယ်။မြမတန်ငင်းတမန်ငင်းအတွက်ရေးခဲ့တဲ့စာဖြစ်ပါတယ်
။ So we start the exhibition with a fantastic UNESCO Memory of the World object which is a
ဒီပြပွဲမှာပထမဆုံးပြသထားတဲ့ပစ္စည်းကတော့ကုလသမဂ္ဂ UNESCO ကအသိအမှတ်ပြုထားတဲ့မြမရှေးဟောင်းပစ္စည်းတစ်ခုပါ။ဒါဟာမြမဗရမ24လုံးနဲ့စီချက်ထားတဲ့အလောင်းဖျားရဲ့ရွှေစာတန်းဖြစ်ပါတယ်။အလုံးအင်အားတောင်းတင်းတဲ့ဂုံးမောင်မင်းဆက်ကိုထူထောင်ခဲ့တဲ့အလောင်းဖရာကဗြိတိန်ဒုတိယမြောက်ဂျော့ချ်ဘယင်ချန်ပေးပို့တဲ့စာဖြစ်ပါတယ်။မင်းဆက်စာဖြစ်ပြီးဂုံးမောင်အင်ပါယာနဲ့ဗြိတိရှတန်တမန်ဆက်ဆံရေးထူထောင်မှုကြိုးပမ်းတဲ့အနေနဲ့ပေးပို့ခဲ့တာပါ
။ဒီရွှေစာဟာ1956ခုနှစ်ကဒုတိယမြောက်ဂျော့ချ်ဘယင်ကိုပိုင်စာကြည့်တိုင်းမှာတင်စီထားခဲ့တာဖြစ်ပါတယ်။မြမဟာတစ်ချိန်ကအင်ပါယာထူထောင်နိုင်ခဲ့တယ်ဆိုတာကိုသိရင်လူတွေကအံ့အားသင့်ကြမယ်လို့ထင်ပါတယ်လို့လဲဒေါက်တာဂရင်းကပြောဆိုခဲ့ပါတယ်။မြမတမိုင်းမှာအရှိတောင်အာရှအတွင်ပိုင်းအထိကျက်ပြန့်ခဲ့တဲ့အင်ပါယာနှစ်ကြိမ်ထူထောင်နိုင်ခဲ့တယ်လို့လည်းသူကရှင်းပြခဲ့ပါတယ်။တချိန်ကမြန်မာနိုင်ငံဟာဒေသတွင်းအင်အားကြီးနိုင်ငံဖြစ်ခဲ့ပြီးထိုင်းနိုင်ငံတရုတ်နိုင်ငံတိရီလင်ကအရှိအလယ်ပိုင်းနဲ့ဥရောပအထိပတ်သက်ဆက်နွယ်ခဲ့ပါတယ်။လူတွေကိုအဓိကနားလည်စေချင်တဲ့အကြောင်းအရာတစ်ခုကတော့မြန်မာနိုင်ငံဟာဖွံ့ဖြိုးဆဲနိုင်ငံဖြစ်ပေမဲ့အလွန်ချမ်းသာကြွယ်ဝတဲ့နိုင်ငံဖြစ်ပါတယ်။တဘာဝအရင်အမြင့်တွေရှိပေမဲ့လည်းကောင်းမွန်စွာအသုံးချနိုင်ခြင်းမရှိသေးပါဘူး။အတိတ်ကအလွန်ချမ်းသာကြွယ်ဝခဲ့ပြီးကြီးမားတဲ့အင်ပါယာတစ်ခုဖြစ်တဲ့ဆိုတာကိုသိစေချင်ပါတယ်။နောက်ထပ်သိစေချင်တဲ့အရာတွေကတော့1948ခုနှစ်လွတ်လပ်ရေးရတဲ့အချိန်အထိအပိုင်းပါ။တချိန်ကမြန်မာနိုင်ငံရဲ့မြေပုံကအခုလိုတစုတစည်းတည်းမဟုတ်ပါဘူး။တေချာဘရင်နိုင်ငံတော်လေးတွေပါလို့ဒေါက်တာဂရင်းကပြောဆိုခဲ့ပါတယ်။ဒီပြပွဲမှာမြမရှေးအောင်ပစ္စည်းတွေနဲ့မြမရင်ကျိမှုလက်ရပစ္စည်းပေါင်း130ကျော်ပြသထားပါတယ်။အများစုကတော့ British Museum ဗြိတိရှပြတိုက်ကဖြစ်ပြီးတချို့ကတော့ Liverpool အမျိုးသားပြတိုက် World Museum ကမ္ဘာပြတိုက်နဲ့ UK Institute တို့ကနေငားရမ်းထားတာဖြစ်ပါတယ်။ရှေးခေတ်မြမနန်းတွင်အသုံးအဆောင်တွေအပြင်ရှမ်းကချင်စတဲ့တိုင်းရင်းသားတွေရဲ့လက်မှုပညာပစ္စည်းတွေလည်းပြသထားပါတယ်။ဒါအပြင်တက္ကရ1800ကျော် 1900 နီးပါးကမန္တလေးခေတ်အသုံးအဆောင်ပစ္စည်းတွေနဲ့ 1900 ကျော်ပိုင်းဗြိတိရှခေတ်ကပစ္စည်းတွေကိုလည်းပြသထားပါတယ်မြန်မာနိုင်ငံဆိုင်ရာပစ္စည်းအများအပြားရှိနေပြီးအတော်များများကိုလူတွေမသိရှိသေးတာကြောင့်ပြသလိုတာလည်းဖြစ်တယ်လို့ဒေါက်တာဂရင်းကပြောဆိုပါတယ်ဒီကနေ့ခေတ်မြန်မာနိုင်ငံကတော့သတင်းတွေမှာခေါင်းကြီးပိုင်းကနေဖော်ပြခံရပါတယ်လူအခွင့်အရေးချိုးဖောက်မှုရိုဟင်ဂျာလူနည်းစုတွေအပေါ်ပြိနှိပ်ညှဉ်းပန်းမှုဒါအပြင်ဒီမိုကရေစီအုပ်ချုပ်ရေးစနစ်ကိုစတင်လို့မှမကြသေးမီ2021ခုနှစ်မှာစစ်တပ်ကအာဏာပြန်သိမ်းပြီး စစ်အာဏာရှင်စနစ်ကိုပြန်သွားတာတွေကြောင့်တရင်တွေမှာထိတ်ဆုံးကပေါ်ပြခံရပါတယ်။ကျွမ်းကျင်သူတွေကတော့ဒီပြောက်ပွဲကိုချာအခုလိုမြန်မာနိုင်ငံအခက်အခဲတွေရင်ဆိုင်နေရတဲ့ကာလအပြင်အခြားအခြေအနေတွေကိုလည်းလေ့လာခွင့်ရတယ်လို့ဆိုပါတယ်။အမှုပညာဝေဖန်ရေးသမားTapish Khan ga akhu lo pyo ba de.
This exhibition provides a great insight into the country of Burma or Myanmar and it
Dipya Wen ha Burma Dhamma Moh Myanmar ye atwin mai go kaung mon soa pho pya nai ma de. Chanaw lo ma cha khana ma cha ya ma ti ya nai de. Di naingan ye jwe wa de tamain ni go pho pya pe nai ma de. Ba phit lo le so do tadin ni ma mya daw a phit akhu lo lo se naingan ye ya phit ni da ri go be pho pya da mya ba de.
Akhu London myo British pya lai ma pyu lo ni de.မြန်မာတမိုင်းပြပွဲကိုနိုဝင်ဘာလ2ရက်နေ့မှာစတင်ဖွင့်လှစ်မှာဖြစ်ပြီး2024ဖေဖော်ဝါရီလ17ရက်နေ့အထိဖွင့်လှစ်ပြသသွားမှာဖြစ်ပါတယ
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင
်ဗျာမင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အတန်ရဲ့2023ခုနှစ်နိုဝင်ဘာလ2ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဂျန်စီအာကစားအစီအစဉ်တို့ကိုမကြာခင်မှာထုတ်လွှင့်ပါမယ်အခုရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ကိုနားဆင်ကြရအောင်ပါMNDAA TNL AA တို့ပေါင်းစည်းထားတဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွယ်ဟာတစ်တုံညာနှစ်ခွန်ဆစ်စင်ရေးအမည်နဲ့ရှမ်းမြောက်နယ်မြေတချို့ကိုတင်ပိုက်ပါတယ်တရုတ်နယ်စပ်မှာဖြစ်တဲ့ဒီတိုက်ပွဲဟာတရုတ်နယ်ပတ်သက်မှုတစုံတရာရှိပါသလားတိုက်ပွဲခရီးဘလောက်ထိကျပြန့်နိုင်တယ်လဲဆိုတာကိုတော့ဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဦးကျော်စန်းသားကိုမမျှသစီအောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်
ပါဘူးကျေးဇူးပါရှင
်။ဘုရားပါအမြဲစဉ်
ပြီးခဲ့တဲ့ပတ်တီတုန်းကတော့ကျမတို့ကဒီ Israel Hamas အရေးနဲ့ပတ်သက်ပြီးတော့တော်တော်ပြောခဲ့ပြီးပါပြီ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအရေးဘက်ကိုအလှည့်ပေးချင်ပါတယ
်။ဟုတ်ပါ။
နော်။ဒီဟွာပေါ့အခုရှမ်းမြောက်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။မကြသေးခင်ကပဲ NCA အပြစ်ခတ်ရစဲရေးရှစ်နှစ်မြောက်ကိုအခမ်းအနားနဲ့ကျင်းပခဲ့တာပါ။ဒါနဲ့မရှိမနောင်ခုလိုတိုက်ပွဲတွေဖြစ်လာတဲ့အပေါ်မှာဘယ်လိုသဘောရပါလဲ။
တိုက်ပွဲကတော့ MCA စင်းတမြောက်မကျင်းပခင်ကတည်းကလည်းပဲတောက်ဆုပ်ဖြစ်လာတာစစ်ကောင်စီအာဏာသိမ်းပြီးသိမ်းမကြခင်မှာပဲတိုက်ပွဲတွေဆက်ဖြစ်လာတာတပြီလုံးလိုပါပဲဆိုတော့စင်းတမြောက်အခမ်းအနားမကျင်းပခင်ရပိုင်းအလုံးမှာလည်းပဲဟိုမှာဘုံကျဲလို့ရသားတွေအများကြီးဖြစ်ရဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပါတယ်ဆိုနောက်ပိုင်းမှာလည်းဆက်ဖြစ်နေတယ်ဆိုတော့ဒီ MCA အခမ်းအနားနှစ်ပတ်လည်နေကျင်းပတာသိပြီးမဟာဆက်လို့တော့ဖြစ်နေပါတယ်သိကြစီသို့တော်လည်းပဲကျွန်တော်အမြင်ပြောရင်ပေါ့လေဒီ NCA ရှင်းပြအခမ်းအနားကျင်းပရဲဆိုတာလူမစီတဲ့ကိစ္စပါအခုစစ်ပွဲတွေဖြစ်နေရနေဆိုင်ရင်တော့လူတွေစင်နေရတယ်တက်ခဏရရဆိုနေဆိုင်ရင်တော့ဒီအခမ်းအနားကျင်းပရဟာပမာထွေထူးအဖြစ်ပြောစရာတော့မရှိဘူးထင်ပါတယ်သူတို့အသိပင်နဲ့သူတို့ကျင်းပရတော့ဖြစ်မှာပေါ့လေသို့တော်လည်းပဲစစ်ဖြစ်နေရနေဆိုင်ရင်တော့ကောင်းတဲ့အခမ်းအနားလိုပဲပြောရမှာပါပဲကောင်းမှုမျိုး
ဒါဆိုရင်ဒီ NCA ကအကျိုးတရားမှုတစုံတရာမရှိပါဘူးလားအသေးပေမရှိဘူးဆိုတဲ့သဘောတရားနေပါလား
အသေးပေကတော့ NCA ဆိုတာ Nationwide Ceasefire Agreement အစကတည်းကအသေးပေမရှိအစကတည်း Nationwide ပြည်လုံးကျအပြစ်ခတ်ရစေစာဘယ်တော့မှသဘောတူမှုမရခဲ့ပါဘူးသူတို့ဖိတ်ခေါ်ထားတဲ့စီဝေးတက်လာတဲ့တိုင်းရင်းသားအင်အားစုတွေထဲမှာတချို့တဝက်ကပဲလက်မှတ်ရေးထိုးခဲ့ကြပါတယ်တချို့တဝက်ကobserver အဖြစ်ပဲတရားခွင့်ရပြီးတော့အဲ့မှာဆွေးနွေးခဲ့တော့မရရှိခဲ့ကြပါဘူးစစ်ဖွဲ့လာပဲသူတို့လက်ပတ်ရထူဖြစ်ခဲ့တယ်အဲ့ရုံအဲ့ပြီးတော့လည်းနောက်ပိုက်မှာတိုက်ပွဲဖြစ်လာတော့နှုတ်ထွက်ကြတဲ့အဖွဲ့တွေကြားမှာပါဒီရှင်းနှမြောက်အခမ်းအနားဖြစ်ခင်မှာပဲနှုတ်ထွက်တဲ့အဖွဲ့စီတွေရှိလာတယ် နောက်တချို့နောက်ပိုင်းမှာတွေ့ကြတဲ့အဖွဲ့အစည်းပါတယ်ဆိုကြည့်လိုက်ရင်တော့တယောက်တဲ့လူတွေသဘောတူညီကြတဲ့လူတွေလည်းပဲအင်းအားအဖြင့်နိုင်ရှင်ကြီးရင်စစ်တပ်ကိုအဓိကအဖြင့်တိုက်ခိုက်နေအင်းအားကြီးရဲ့တကယ်အရေးပါတဲ့အဖွဲ့အစည်းတွေမပါဘူးလို့ပြောရင်မှားမယ်မဟုတ်ပါဘူးသူတို့ကသူတို့ကျွန်တော်အပြစ်မပြောပါဘူးသူတို့အခြေအနေသူတို့အကျိုးစီးပွားနဲ့ဟဆောင်သူတို့သဘောတူညီကြရတာဖြစ်တယ်သ ဒီလိုတော့သူတို့အဓိပ္ပာယ်ရှိပါတယ်ဒါပေမဲ့တဏှာငံလုံးဖြစ်နေတဲ့ကိစ္စနဲ့ဆာမယ်ဆိုရင်တော့ပြီးလုံးကျတကယ်ရဆဲဆိုတာအဓိပ္ပာယ်မရှိပါဘူးတကယ်တမ်းလည်းပဲမဖြစ်နိုင်ပါဘူးဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်နေဆိုတော့ပို့ပြီးတော့အဓိပ္ပာယ်ကင်းမဲ့နေပါတယ်အဲ့ဖြစ်ရတဲ့နှိုင်းရှင်ကြီးမဆွေးပေါ့လေ
အဲ့ဒီကူရှမ်းမြောက်မှာဖြစ်နေတဲ့ညီနောင်မဟာမိတ်တုံးဘွဲတိုက်ပွဲတွေကဘယ်လောက်ထိအရေးပါပါလဲအရေးပါပါတယ်တကူရှမ်းမြောက်အပြင်တခြားဒေသတွေမှာပေါ့လေဒီတောင်ပိုင်းတို့ဘာတို့မှာကန်ပီပီတို့ကန်ယူတို့နေမြေတွေမှာအပြင်းအထန်ဖြစ်နေချင်းမှာအပြင်းအထန်ဖြစ်နေနောက်ခါစကိုင်းမကွေးဗမာအများစုနေထိုင်နေတဲ့မှာအပြင်းအထန်ဖြစ်ဒီချင်းမှာရှမ်းမြောက်မှာလည်း စင်မြနာဖွင့်ပြီးတော့ဖြစ်လာတော့အဓိကအဖြစ်တော့စစ်ကောင်စီအတွက်သူတတ်တွေပူဖြန့်လာတာစင်မြနာပူများလာလို့စင်မြနာပူများလာတော့သူတို့ရဲ့တခြားဒေသတွေမှာထိုးစစ်တွေလည်းပဲဒါနည်းနည်းထိခိုက်နိုင်တယ်လို့ယူဆရပါတယ်အဲ့ဒါဆိုတော့သိအရေးပါပါတယ်နောက်ပြီးတော့ဒီရှမ်းမြောက်ကနယ်မြေစိမ့်ပိုက်မှုပေါ့လေရှမ်းမြောက်တွေသားဟာမြန်မာနိုင်ငံနဲ့တရုတ်နဲ့စီးပွားရေးဆက်သွယ်ရေးလမ်းကြောင်းမှာအရေးကြီးတဲ lani pesusari jari so, tadi ini barai taipuai rupio macam barai dia.
Aku di mati jenah di taipuai ni, di kaji ye cakap apa sih pamle? Pobiyo bintan lami lala siapa lah?
Di ni nama kami semua tu biasa maro, di kalau nyabi dulu lani le, dah sekongsiu se tu tuning on lupi lah. Democracy pisang tu lama, nak biar tanya dah ai peria, turu peria iman jale pamer on lama lu biar tanya turu peria iman jaga, turu kosisi mah boleh, ya iman jaya sih mah, tak kogan iman jaya, tak amplan iman jaya minusia macam ni. Ai nak tu kuaro caption di online link le mukisari boleh, dikisar tu turu cemung mesra, bahu mana, so dihari ha turu ya iman jaya dewa, so biar biar cung jawa mesra ina. Lalu iman jadi hero iman jadi dekaro, ai tiap siang kisah online ni ni mungkin kisah ni pada video tu dah hor hantar buat juga macam, ai dulu ada juga karo tu nama ciksu ye boleh, di nama itu, itu dia tinggal video piansu gua macam boro agus hendi metu ya, itu han nama itu baru tinggal cetun tinggal yang kami suruh piopio lah, ada lewe dulu dia iman jadi macam, ai tadi ai iman jadi ni semua iman jadi karo so dah piokere tu peria. Mewangnya nampi zoom dia long lula ni le, si anak jenis tu ni ye swapsi paling betul ye, iman jero sinze terus nama tabung ya warai, so bersenti terus counter four time less raro dah selebihnya sengkia macam mana?
Eh so ye di Malaysia siapa jenis di wah piring ah puisi yang suri terpotau?
Piring ah di puisi tu tu betain dah entar ye NUG suri awal. NUG atau kan tinja je tu deh, tu ni juga KNPB atau deh. Tapi kalau tinja je tu dah macam tu dah deh, sekongsi tu tak kain ni deh. Yang azui alung atau kan yang paham aja. Ayi fari tu, silung ni juga azui deh. Tapi orang mah pubi pih paling ni tak kisah mah. Sarunga tu juga belum ni lalu tu mesin ni pih kerang tu lori mati tu jaya tak jaya ha. Tu nak aku lusi juga atau kan yang mah pih paling esok. Nanti ni dia ulur romnya. ตรงนั้นรู้ว่าไอ้สิ่งต่างๆใต้เนื้อเรือคุณทักคะแนนมาเช็คไปปีนี้นั่งงานปฏิญาณสุรุยัดดีเจนสุรุยมีมือสีมาบ่เลยชูการสุรุยทุกฟอบยาวเขตเชนิมาเลสีมาบ่สิว่าสุรุยปีนี้มาเชียนั่งงานปฏิญาณตัวเราเราจะรู้มาเปลี่ยนไหนมาบ่ได้ไหมจะรู้เปลี่ยนไหนอะไรแต่ใครในยาเรตตอนนี้อาจจะอารมณ์เย่ทักกันมือเราเยี่ยมไหมแต่เพื่อรู้นั่นเองว่าเนี่ย
กูพี่ลายเช่นนี้ประมาณเดียวกันยิ่งเช่นนี้พี่เชื่อมโบเปลี่ยวไปเดี๋ยวเหยียดดีเจก้าเราเป็นลูกศิษย์ไปเลยตัวอีกอยู่อะไรเจ้าหน้าอีกที่จะนับไปจะจวนยืนดูเรื่องต้องดูเรื่องนั้นเลยเจ้าหน้าที่เขาพิจารณาสกัดพิจารณาเสียเลยล่ะจีเราแต่เยอะแยะมีสิ่งพิจารณาไม่ยากเลยเนี่ยที่
ဆုံးဝင်ဆိုင်ညီနောင်ဆုံးဆုံးပါတီညီနောင်မှာမှာမှာချက်ချနိုင်တယ်လို့ယူဆပါတယ်တေယုတ်ကဘာကြောင့်မိစင်ပြတယ်လဲဆိုတော့တိုက်ဖို့ဆိုတော့ကြပ်ဖြန်းကိစ္စပေါ်လေဒီအွန်လိုင်းလင်းလင်းမှုကိစ္စကိုတေယုတ်ကိုသိနေနာစေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရုပ်ရှင်ရဲ့ဒါမျက်စိလိုက်ကြမှာပေါ့တေယုတ်ပြည်သူတွေသိကြတဲ့သိလူတိုင်းများတဲ့ ရုပ်ရှင်တစ်ခုဖြစ်ခဲ့တယ်ဆိုတော့လူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ဘက်ကသွားမလဲညာတဲ့အစ်တော်အရှာသွားမလဲနဲ့တရုတ်မှာအဲ့လိုတောင်ဖြစ်ကုန်တယ်ဆိုတော့စစ်ကောင်စီဘက်ကလှုပ်ဆောင်မှုကိုတရုတ်ကသိဘဝင်မကြဘူးလို့သတင်းရပါတယ်တတိယအဖြစ်ကျွန်တော်ကြည့်ရင်ဟိုတော်တော်ကပြုတ်သွားတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးမြန်မာပြည်ကိုလာပြီးတော့ပို့ချမှုကြီးမရောက်နိုင်တ ဒီကိစ္စကိုတပ်ဖြန့်ကိစ္စကင်တွယ်မဲ့ဖူးကတိပေးမှုရံပတ်သက်ပြီးသူတို့မကျေနပ်ဘူးနောက်တေယုတ်အရာရှိရလဲမကြခနာသွားတယ်တလောတုန်းကလည်းတေယုတ်သံမကြီးကနေပြီးတော့သွားပြီးတော့ပြည်တိုင်းဝန်ကြီးနဲ့လာဆွေးနွေးရတဲ့ထင်တယ်ဒီကိစ္စကိုအဲ့ဒီကိစ္စမှာလည်းသိပြည်လည်းမှုမရဘူးသိဖို့မကြဘူးလို့ပြောပါတယ်ဆိုတော့တေယုတ်ကဒီကိစ္စကိုတော့
ကျွန်တော်လည်းအဲ့လိုယူဆမှာလို့ပြောချင်ပါတယ်။တခြားအိမ်ကြီးနိုင်ငံတွေကပါအောင်အာဆီယံပါဝင်လာနိုင်ခြင်းရှိရဲ့လားလားဘယ်လိုကဏ္ဍကနေပါဝင်လာနိုင်ပါလဲ။အာဆီယံမှာတော့အခုလောလောဆယ်ဥက္ကဋ္ဌပြင်နာကလာအိုစ်ဥက္ကဋ္ဌဖြစ်ပြီးဆိုကြလူတွေတွေ့ကြတယ်။လာအိုစ်ကတရုတ်နဲ့သိမ်းမိစတဲ့တရုတ်ခိုင်တဲ့တိုင်းလုံမှာပဲ။ ဒီနောင်သုံးဖွဲ့ပေါ်လေသူတို့ကပြင်ချင်တယ်ပတ်သက်ပြီးတော့ကြွန့်ကျင်တဲ့ပညာရှင်တယောက်ရဲ့သုံးသပ်ချက်ထဲမှာသူကဘာပြောထားလဲဆိုတော့လာအိုစ်ကိုရှော့မတွက်ပါနဲ့တဲ့လာအိုစ်ရဲ့နောက်မှာတရုတ်ရှိတဲ့ရုရှားနဲ့လည်းရင်းနှီးတယ်သူကဒီနိုင်ငံကိုပေါင်းစည်းပြီးဒီနိုင်ငံကိုစီယုံပြီးတော့အာဆီယံရဲ့မူငါချက်အကောင့်တစ်ပေါင်းစစ်ကောင်စီကိုအဖိဖို့လုပ်ပေးပါပရက်ရှာသုံးပါလို့ပြောနိ
ဟုတ်တဘောတူပါတယ်အဲ့ဒီတော့ဦးကျော်စံတားရေဒီပြည်သူတွေတိတ်ပြီးတော့လူလာတောင်းတနေရဲ့ငင်းချင်ရေမြောက်မန်းနိုင်မအောင်မလားငင်းချင်ရရနိုင်မအောင်ဘူးဝေးကြီးပါပဲဆိုတော့လောလောဆယ်ပြောရင်တော့စိတ်မကောင်းဘူးဒါပေမဲ့လူနာပြောသလိုတရုတ်ကအဲ့လိုလုံလာမယ်နောက်ပြီးရုရှားတို့လည်းလုံနိုင်တယ်ရုရှားတို့တရုတ်ကတောက်တစ်ခုပဲလို့လုံနိုင်လဲဆိုတော့အခု ဒီမဲ့ဒီကိစ္စဟာတင်လို့ဆောဆောကပြောသလိုတရုတ်ရဲ့ပြောကကြောင့်တရုတ်မိချင်းပြလို့လုံနိုင်တယ်ဆိုတော့တရုတ်ကစပြီးတော့ဖိလာပြီဆိုတဲ့ပုံစံကြီးတောက်သူတို့လုံနိုင်တယ်ရုရှားရောတရုတ်ကစစ်ကောင်စီကရုရှားတရုတ်ကိုအဓိကမိခုံရတာပါအထူးသဖြင့်လက်နက်အဖြစ်လည်းပဲဆိုဒီလက်နက်ထောက်ပံ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဖိဖို့လုပ်ပြပါဒါကိုကစားပြပါပါနော်ဒီဟာကိုလည်းစုကြိုက်ပြီးတော့မင်းတ the suing door. The Ninja Lanza little dream, and I met Ninja Yabusuram Hupa, Nimanang, Ninja Lula Yabigria, Tain that does not revive Napilagera, Miai, celebrate Shalam, a chipare, Ninja Lampuin Labido. Soon I met Lanjangu, Yapu, and Menayum, and Yarichi Pitel, Pio Mamma.
Okay, Ba, Kulu, soon you be there to Jesus to my chosen nation.
Never, never.
ခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ဂျန်စီအစီအစဉ်ကိုထုတ်လွှင့်ရမယ်လှည့်ပါရှင်အင်တာနက်ခေတ်မှာလူငယ်တွေအတွက်သင်ယူစရာတွေလည်းရှိသလိုသတိထားရမယ်အန်ဒီယာတွေတင်မှာတော့အွန်လိုင်းကနေကြားမှာလိန်ခွဲကြားပြောဆိုတာလိန်ပိုင်းဆိုင်ရာတိုက်ခိုက်မှုတွေလည်းပါပါတယ်ဘလို့ကာကွယ်ကြပါလဲကိုယ်တိုင်ကြုံတွေ့ရင် Jin Sai Cho Piak Kedu Lunga Mutami Techwa Lokshadu Magnin Temhukine, Jen Zi Si Sima Makinli Zagabio Tabareshi.
Alumi Minglava, Generation Z Sura Sizilian Jesu Lai Bari, Dida Maro, Online Malay Messiah, Taikai Muri, Jung Lareka, Beluka Wajam Lesre Jam Pioma Pibari.
ကျွန်တော်နာမည်နဲ့တာဝန်ခံတဲ့ခေါ်ပါတယ်ကျွန်တော်ကဒီနေ့ထောက်ဆက်ဖို့2018ဆက်ရှင်ပေါ်တော့ရေးကြရေးခေတ်ဖြစ်လို့ရဲ့အချိန်မျိုးတော့ပြပြဖြစ်နေအချိန်မှာဒီပြမှာတော့ရေးတာအဲ့ဒီတိုင်းကလည်းဒါနဲ့စာနာထောက်ထားလို့လည်းဒီလိုခဲ့နောက်ပြီးတော့ဒီအနာသိမ်းပြီးနောက်ပိုင်းမှာတော့ကျွန်တော်လည်းကျွန်တော်ဒီအောင်နေတယ်ပေါ့နော်ဒီကွေကြောင့်ဒီကွေရဲ့ကြောင့်လည်းကွေရဲ့ကြောင့
ဒီကတော့ကိုချင်းစာစိတ်လိုပဲထင်တယ်လीเนาะကိုနိုင်ငံသားရောက်တဲ့အချိန်မှာကျတော့ကိုကလူနည်းစုဖြစ်သွားရပေါ့เนาะအဲ့ချိန်မှာကျွန်မပုံပြီးတော့နားလည်လာတယ်ကိုကလူများစုကြားထဲမှာကိုကလူနည်းစုဖြစ်တဲ့အချိန်မှာကိုကအဲ့လိုမဟုတ်ပဲねပေါ့เนาะဒီဒီကမှတော့ရေးသေးတယ်ဒီတိုင်းမှာလည်းလူခဲ့ရလူဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့เนาะဒီချိန်လေးကိုကိုယ်တိုင်ကြောင့်ရတဲ့ကြောင့်မဟုတ် ဒီလိုမျိုးကိုယ်ဝင်နေလို့ပဲထင်ထားတာပေါ့နော်ဒါပေမဲ့တကယ်တော့ကိုယ်ကြောင့်ရတဲ့အခါကျတော့သူတို့မြင်တဲ့သူတို့ခံစားရတဲ့အခါတွေကိုယ်လည်းကိုချင်းစာတက်လာတယ်ပြီးတော့ကျွန်မသွားလာနေတဲ့နေရာတွေမှာဆိုလို့ရှိရင်ကျွာရီဆိုလို့ရှိရင်လုံးဝကျွာရီမရှိခွင့်တည်းကျွာရီတွေးကြတယ်ကျွာမှလူတွေလုံးဝမရှိတော့တဲ့အခါတွေတွေးကြတယ်အပေါ်မှာကြောက်လန့်နေရတယ်ပေါ့နော်အဲ့ဒါတွေကိုတွေးရတဲ့ ဒီကိစ္စမှာတွေကတိစ္ဆာမှာတွေကဒီကိစ္စမှာတွေကတိစ္ဆာမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စမှာတွေကဒီကိစ္စ ก็ถ้าไปเช็คกันแล้วเราก็เนาะนี่อย่างจะมุสลิมบุรุษลาเนี่ยอย่างจะเรียนจะบุรุษลาเอ้ยอันนี้มีอะไรเกี่ยวกันดีเลยปะเนาะอย่างมีอะไรที่เจอมีอะไรที่เกี่ยวกันดีเลยจะบุรุษตัวในไม้ใส่ยางไม่เยอะแล้วล่ะไม่ที่เลยปะเนาะกูจะรอรู้ว่าสูงสุดสิ่งที่สิ่งนั้นเราจะไปที่กูมาไอ้มาสูงสุดไอ้อยู่เดียวก็กางทุนเลยเว้ยนะมึงอ่ะพี่ว่าตัวที่ตัวเราไปยืนยันไปดีเลยปะเนาะไอ้ที่มึงตัวตัวซูโม่รู้จักไหมนะรู้จักไหมได้ป่ ချမလိုက်လုပ်နေတဲ့အချိန်ဘာမှလုပ်လို့မရဘူးလုပ်လို့မရဘူးတို့လည်းခက်လို့လည်းမရဘူးအဲ့လိုလိုလည်းမရအောင်ဘာမှလုပ်လို့မရအောင်နောက်ဆုံးသူကသူအချိန်ရက်တော့မှအဲ့ဒီမှာထပ်သွားတယ်ပေါ့နော်အဲ့လိုမျိုးတွေဆိုလို့ရှိရင်လည်းခဏခဏကြုံတယ်ပေါ့နော
် my god ဘဝမှာအဲ့လိုမျိုးတွေကြုံလာရမယ်လို့တခါမှတော့မတွေးဘူးနော်တကယ်လို့အဲ့လိုတွေသာကြုံလာရမယ်ဆိုရင်အဲတို့သာဆိုလို့ရှိရင်ဘလို့မှရှေ့ဆက်ပြီးတော့လှုပ်ချင်စိတ်ရှိမှာမဟုတ်တော့ဘူးသူရောဘလို့နေလည်းမသိနော
်ချိန်ကောင်းဖြစ်မိရပေါ့နော်ပြီးတော့တချို့ကိစ္စတွေမှာဆိုလို့ရှိရင်ဥပမာဆိုရင်ဒီ online အလုပ်တဲ့ပွဲတွေမဟုတ်ဘူးလေအပြင်မှာလုပ်ကြတဲ့ပွဲတွေပေါ့နော်အဲ့ပွဲတွေမှာအဲ့ပေါ်ရောက်ကြတဲ့အခါမှာကိုစီက message တွေပို့လာရဲဆိုရင်နည်းနည်းတော့ကြောက်တာပေါ့နော်
ဒီမျိုးလိမ်မိုင်းဆိုင်ရာတိုက်ခိုက်မှုတွေကို online မှာတို့တွေကြုံလာရတဲ့အခါမှာဘလို့မျိုးရင်ဆိုင်ဖြစ်ရှင်းနေတယ်ဆိုတာကိုအထူးသဖြင့်ဒီ Gen Z ပြည်သက်လေးသိအောင်လို့အမှမေးကြည့်လိုက်မယ်နော
်ဒီလိုလုပ်ချင်တယ်ပေါ့နော်ကိုကလုံခြုံတဲ့နေရာတစ်ခုရောက်နေပြီလားကိုကပြောဆိုလို့ရတဲ့နေရာတစ်ခုရောက်နေပြီလားပေါ့နော်တကယ်ပဲအဲ့လိုနေရာတစ်ခုရောက်ပြီဆိုလို့ရှိရင်ထုတ်ပေါ်ပြောဆိုမှုလုပ်တဲ့နေပေါ့နော်ထုတ်ပေါ်ပြောဆိုတဲ့နေရာမှာလည်းပေါ့နော်ကို့နာမည်အရင်းနဲ့ကို့ရဲ့အခြေအနေအမှန်ကိုပြောဆိုတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လည်းကတ်တောအနေနဲ့ပေါ့နော်ဆိုရဆိုလို့ရှင်နာမည်ကိုမပြောချင်တဲ့အခါမှာ character တစ်ခုအနေနဲ့ကို့ကိုဖန်တီးလိုက်ပြောကတ်တောအနေနဲ့ပြောတာမျိုးရှိရပေါ့နော်အဲ့လိုမျိုးလုပ်တာဖြစ်ဖြစ်လုပ်တဲ့လေပြီးတော့အရေးကြီးဆုံးကမှတ်တမ်းမှတ်ရအောင်မှတ်တမ်းမှတ်ရကြံမှုမှတ်ထားတဲ့လေလို့ရှင်လည်းဥမာထားလိုက်ပါတော့ဘယ်နည်းလေးဘယ်နည်းတော့ကသူကဘယ်လိုလာပြောတယ်ဒါမှမဟုတ်ရှင်လည်းသူကကို့ဘယ်လိုမျိုးထိခိုက်နေတယ်ဘယ်လိုလုပ်ခဲ့တယ်ဆိုတဲ့ဟာပြောတော့အဲ့ဒါကိုအတိအကျမှတ်ထားတဲ့လေလို့ရှင်လည်းပေါ့နော်
ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะ generation z အစီအစဉ်လေးကနေပြီးတော့နောက်ပတ်တွေမှာလည်းဒီထက်ပိုကောင်းတဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိပါတယ်ဒီအစီအစဉ်မှာအကြံပြု ဝေဖန်ခြင်းနဲ့ဘလို့အကြောင်းအရာတွေကိုဆွေးနွေးတင်နေဆိုတာကိုပြောပြခြင်းနဲ့ဆိုရင်တော့မှတ်ချက်ပေးသွားဖို့မင်းနဲ့နော်နောက်တော့မှပြန်ဆုံကြမယ
်အခုတော့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ချက်ရပါမယ်ရှင်ပြင်သစ်ဘောလုံးမဂ္ဂဇင်းကချင်းမြင့်တဲ့ဘလူးဒီယိုရွှေဘောလုံးစုကိုမက်ဆီက၈ချိန်မြောက်ရရှိပါတယ်စပိန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းလူးဝစ်ရိုဗီလာကို FIFA စည်းကမ်းထိန်းသိမ်းရေးကော်မတီကအရေးယူပါတယ်ပြင်သစ်နိုင်ငံမာလီယိုအသင်းရဲ့ဘတ်စကာကိုတိုက်ခိုက်တဲ့နေရာမှာပါဝင်သူတွေကိုအာဏာပိုင်တွေကဖမ်းမာတယ်ဒီလိုတပတ်အတွင်းအကစားသတင်းတွေကိုတော့ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင
်ဒီနေ့ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုဘယ်လန်ဒေါ့စုပေးပွဲအခမ်းအနားကိုတော့ပြည်ထောင်စုပဲရစ်မြို့မှာတနင်္လာနေ့ကကျင်းပခဲ့ပါတယ်ကွာဘောလုံးလောကကကဘာကြောင့်ဘောလုံးသမားတွေနီးပြတွေနဲ့အခြားဖိတ်ကြားခံရသူတွေအပြင်ဒီစုပေးဘက်မှာစုချင်းမြင့်ဖို့အတွက်သူဖိတ်ကြားခံရတဲ့အင်္ဂလန်ကကဘာကြောင့်ဘောလုံးသမားဒေးဗစ်ဘက်ခမ်းနဲ့ Grand Slam Tennis ဂိုင်းပွဲတွေမှာ24ချိန်ပိုးဆွဲပြီးတော့စံချိန်တင်ထားတဲ့ Novak Djokovic ကိုလည်းတက်ရောက်ခဲ့ကြပါတယ်ဒီနေ့တော့အမျိုးသားဘက်မှာတော့ Messi, Haaland, Mbappe နဲ့ De Bruyne တို့၄ယောက်နောက်ဆုံးစကားတင်အဖြစ်ရွေးချယ်ခံပြီးတော့2023ခုနှစ်အတွက်ချေဘောလုံးစုကိုတော့အာဂျင်တီးနားတိုက်စစ်မှုမက်ဆီကရသွားခဲ့ပါတယ
် The 2023 Ballon d'Or France footballer is Lionel Messi.
မက်ဆီကပြီးခဲ့တဲ့ကာတာကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုဘိုဆွဲအောင်ဥဆောင်နိုင်ခဲ့တဲ့အတွက်ဟာလန်နဲ့အမ်ဘာပေတို့ကိုကြော်ပြီးတော့ချေဘောလုံးစုကိုရရှိသွားတာဖြစ်ပါတယ်။ဒါဟာမက်ဆီတွတ်တော့ Ballon d'Or စုကို၈ချိန်မြောက်ရရှိတာဖြစ်ပါတယ်။ဒီစုကို၈ချိန်ရတဲ့နေရာမှာအလုံးကသူ့အနေနဲ့သူထူးခြားမှုရှိပြီးတော့နောက်ဆုံးနှစ်ခုကတော့လက်ရွေးစင်သင်းရဲ့အောင်မြင်မှုတွေနဲ့ဆက်ဆက်နေတယ်လို့မက်ဆီကပြောပါတယ
် Y los últimos dos son especiales porque vienen de la mano de la selección algo que durante toda mi carrera era como que se me veníanegando y al final
နောက်ဆုံးနှစ်ခုကထူးခြားတာကသူတို့ကလက်ရွေးစင်အသင်းရဲ့အောင်မြင်မှုနဲ့ဆက်ဆက်နေပါတယ်အဲ့ဒါကကျွန်တော်ရဲ့ကစားသမားဘဝတစ်လျှောက်လုံးမှာမရဘဲဖြစ်နေပြီးနောက်ဆုံးကြမှာအချိန်လေးတွေပြောင်းသွားပြီးလက်ရွေးစင်အသင်းနဲ့ဆူပလာတွေတစ်ခုပြီးတစ်ခုရလာတာပါဒီဆုကတော့ကမ္ဘာဖလားကြောင့်ရတာပါ
အမျိုးသမီးဘက်မှာတော့စပိန်မျိုးသမီးအသင်းကမ္ဘာဖလားရတဲ့နေရာမှာအဓိကကစားသမားတစ်ဦးဖြစ်ပြီးတော့ပြီးခဲ့တဲ့အမျိုးသမီးကမ္ဘာဖလားမှာအကောင်းဆုံးဘောလုံးသမားဆုရခဲ့တဲ့စပိန်သင်းကအိုက်ထာမာဘွန်မာတီကရရှိသွားခဲ့ပါတယ
် Yo recuerdo cuando veía esta gala cuando era pequeña y veía por ejemplo a Messi levantar los balones de oro y se me hacía
ကျွန်မကဒီဆုပေးပွဲမှာ Messi ဆုယူနေတာကိုကြည့်ခဲ့ရတာမှတ်မိပါတယ်။ကျွန်မအခုလိုမျိုးဒီမှာဆုယူရလိမ့်မယ်လို့ဘယ်တော့မှမတွေးခက်မိပါဘူး။အခုတော့ကျွန်မဒီမှာဒီဆုကိုလာယူနေရပြီးအဲ့ဒီအတွက်အယံကုန်ယူပါတယ်
။တနင်္လာအကောင်းဆုံးလူငယ်ဘောလုံးသမားဆုကိုတော့အင်္ဂလန်နဲ့ Real Madrid ခွင်းလယ်လူ Jude Bellingham မှရသွားပြီးတော့အကောင်းဆုံးဂိုးသမားဆုလက်ရရှိဆုကိုတော့ Argentina ဂိုးသမား Emiliano Martinez နဲ့ကိုအများဆုံးတွေ့တဲ့အကောင်းဆုံးတိုက်စစ်မှုဆူဂတ်မူလာဆုကိုတော့မန်စီးတီးတိုက်စစ်မှုအာလင်ဟာလန်ကရသွားခဲ့ပါတယ်။ဘောလုံးကွင်းပြင်ပကလူသားချင်းစာနာမှုဆိုင်ရာလူမှုရေးလုပ်ငန်းတွေအတွက်ချီးမြှင့်တဲ့ဆိုကရတီဆုကိုတော့ရီယယ်နဲ့ဘရာဇိုးတိုက်စစ်မှုဗီနီရှက်စ်ဂျူနီယာကရသွားပြီးတော့တနင်္လာအကောင်းဆုံးအမျိုးသားနဲ့အမျိုးသမီးကလပ်အသင်းဆုတွေကိုတော့မန်စီးတီးအသင်းနဲ့ဘာစလိုနာအမျိုးသမီးအသင်းတွေကအသီးသီးရရှိသွားခဲ့ပါတယ်။ဘယ်လွန်ဒေါ့စုကိုအများဆုံးရထားတဲ့သူတွေကိုကြည့်ရမယ်ဆိုရင်တော့မက်ဆီက၈ချိန်နဲ့အများဆုံးစံချိန်တင်ထားပြီးတော့ပေါ်တူဂီတိုက်စစ်မှုရိုနောဒိုက၅ချိန်၊ယူအန်ခရိုက်ပလာတီနီနဲ့ဗန်ဘတ်စတန်တို့က၃ချိန်စီရထားပါတယ်ခင်ဗျာ။ယောဘာကဘောလုံးပွဲတွေပဲမှာတော့စပိန်မှာတော့ဘာစလိုနာနဲ့ရီယယ်မက်ဒရစ်တို့ပြီးခဲ့တဲ့သတင်းပတ်ကထိတ်တိုက်တွေ့ခဲ့ကြပါတယ်။ဒီပွဲမှာဘာစလိုနာကဂိုးရင်သွင်းခဲ့ပေမဲ့ရီယယ်မက်ဒရစ်ကလူပြပိုင်းမှာဘယ်လင်ဟမ်နဂိုးတွင်းလို့ရီယယ်မက်ဒရစ်ကနောက်ဆုံးမှာနဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။ဘာစလိုနာနီးပြရှာဗီကတော့ဒီပွဲရှုံးတာဟာရီယယ်မှာခြေစွမ်းပြနေတဲ့ဘယ်လင်ဟမ်ကြောင့်ဖြစ်တယ်လို့ဘယ်လင်ဟမ်ကိုချီးကျူးလိုက်ပြီးတော့ဘာစလိုနာအနေနဲ့မရှုံးသင့်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဘယ်လင်ဟမ်အခုလောလောဆယ်မှာရီယယ်အတွက်10ပွဲကစားတာမှာ10ဂိုးတွင်းထားပြီးတော့လာလီဂါမှာလည်းဂိုးအများဆုံးတွင်းထားတဲ့သူဖြစ်ပါတယ်။ရီယယ်မက်ဒရစ်သင်းဟာဒီပွဲနိုင်လိုက်တဲ့အတွက်17ပွဲကစားပြီးချိန်မှာ28မှတ်နဲ့ကျရိုနာတင်တဲ့သူဇီယားထိပ်မှာရှိနေပြီးတော့ဘာစလိုနာကတော့24မှတ်နဲ့အဆင့်၄နေရာမှာရှိနေပါတယ်။အင်္ဂလန်ပရီးမီယာလိဘက်ကမန်ချက်စတာဒါဘီမှာတော့မန်ချက်စတာစီးတီးအသင်းကမန်ချက်စတာယူနိုက်တက်အသင်းကို3ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်။မန်စီးတီးအသင်းဟာပထမပိုင်းမှာအငင်းပွားစရာဖယ်ရိုဒီကနေတကိုးတွင်းခဲ့ပြီးတော့ဒုတိယပိုင်းမှာတော့ဟာလန်နဲ့ပိုရန်တို့ကတကိုးစီထပ်သွင်းလို့နောက်ဆုံးမှ3ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်။ Man U Nibia Eric Ten Hag ကတော့ဒီပွဲရှုံးတာနဲ့ပတ်သက်ပြီ
း in the way we lose yeah that is disappointed because first half we
ဒါဒီပွဲမှာအခုလိုပုံမျိုးနဲ့ရှုံးရတာစိတ်ပျောက်ဖို့ကောင်းပါလေ။ဘာကြောင့်လဲဆိုတော့ပထမပိုင်းအတွက် game plan ကောင်းကောင်းကျွန်တော်တို့မှာရှိပြီးတော့ဒါကိုလည်းကျွန်တော်တို့တေချာလုပ်နိုင်ခဲ့ပြီးတော့ပွဲကအကျိတ်နေပါ။ဒါပေမဲ့ penalty ပေးခံလိုက်ရတာမှာပွဲအချိန်ကြီးပြောင်းသွားတာပါ။ဒုတိယပိုင်းမှာတော့ကျွန်တော်တို့တိုက်စစ်ပူဖွင့်ကစားဖို့လုပ်ခဲ့ပြီးတော့ဒုတိယဂိုးမြန်မြန်ပေးလိုက်ရတော့အဲ့ဒီမှာကစားရတာတိတ်ကိုခတ်သွားပါတယ
်။ဒီဘက်မှာတော်တယ်မကခရစ္စတိုပယ်လစ်ကိုနဂိုဂိုအာစနောကဆက်ဖီယူနိုက်တက်ကို၅ဂိုးကိုမရှိနိုင်နိုင်တာကြောင့်တော်တယ်မက26မှတ်နဲ့ပထမအာစနောနဲ့မက်စီတီတို့က24မှတ်စီနဲ့ဒုတိယနဲ့တတိယနေရာတွေမှာရှိနေကြပါတယ်ခင်ဗျာ။ဒီဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့စိန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းလူးဝစ်ဂူဗီယားလက်ကိုဘောလုံးပွဲတွေကနေ၃နှစ်ပယ်လိုက်တယ်လို့ဒီဘက်ကဘောလုံးအဖွဲ့ချုပ်ကအော်ရဘ30ရင်းနီကပြောလိုက်ပါတယ်။ UBLS ကိုဘောလုံးမွေးနဲ့ဆက်ဆက်တဲ့အရာတွေအားလုံးကနေ၃နှစ်ပိတ်ပင်လိုက်တယ်လို့ FIFA ကဘောလုံးအဖွဲ့ချုပ်ရဲ့စီကံထိန်းသိမ်းရေးကော်မတီကဆုံးဖြတ်လိုက်တာပါ။ပြီးခဲ့2023အမျိုးသမီးကမ္ဘာဖလားဘောလုံးဖိုင်နယ်မှာစပိန်မျိုးသမီးတင်းကဟာမိုဆိုကိုစုယူစမှာနန်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အခုလိုအရေးယူလိုက်တာဖြစ်ပါတယ်။အစောပိုင်းလုံးကတော့ UBLS ကိုခဏဦးနေနဲ့ရပ်ပေါင်း90ကျော်ပိတ်ထားခဲ့ပြီးတော့အခုနောက်ဆုံးမှာ၃နှစ်ပိတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံဘက်မှာတော့လီယွန်သဲစီးလာတဲ့ဘတ်စကာတိုက်ခိုက်ခံမှုနဲ့ပတ်သက်ပြီးတော့လူ6ယောက်ကိုဖမ်းဆီးလိုက်တယ်လို့ပြည်သက်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ဒါ့အပြင်ဒီအမှုမှာပါဝင်တဲ့နောက်ထပ်တန်ဆာရှိတဲ့သူတွေကိုလိုက်လံရှာဖွေနေတယ်လို့လည်းပြောပါတယ်။တင်းငွေတွေကမာဆီးနဲ့လီယွန်အတင်းတို့ကစားမဲ့ပွဲမတိုင်ခင်မှာလီယွန်သဲရဲ့ဘတ်စကာကိုမာဆီးပရိသတ်တွေကအကြမ်းဖက်တိုက်ခိုက်ခဲ့လို့ကာမန်တွေကွဲပြီးတော့လီယွန်နီးပြဖာဘီယိုဂရော့ဆိုခေါင်းနဲ့မျက်နှာတွေမှာဒဏ်ရာတော်လေးရသွားခဲ့ပါတယ်။မျက်ခုံးပေါ်ဘက်မှာကွဲသွားလို့ချုပ်လိုက်ရပြီးတော့သူရဲ့လက်ထောင်နီးပြလည်းဒဏ်ရာရသွားခဲ့ပါတယ်။ဒါ့အပြင်ရဲ9ယောက်လည်းဒဏ်ရာရသွားခဲ့ပြီးတော့လီယွန်ပြည်သက်တွေတင်လာတဲ့ကားလည်းတိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုကြောင့်မာဆီးနဲ့လီယွန်တို့ရဲ့ပွဲကိုရွှေ့ဆိုင်းလိုက်ပါတယ်။မာဆီးတင်ဥက္ကဋ္ဌကတော့ဒီတိုက်ခိုက်မှုကဘယ်လိုမှလက်ခံနိုင်စရာမရှိကြောင်းနဲ့လီယွန်နီးပြဂရော့ဆိုအမြန်ဆုံးပြန်နေကောင်းဖို့ဆူတောင်းတယ်ဆိုပြီးတော့ပြောပါတယ်။ FIFA ဥက္ကဋ္ဌဂျန်နီဖန်တီနိုကတော့ဘောလုံးကွင်းထဲမှာရောဘောလုံးကွင်းပြင်ပမှာပါအကြမ်းဖက်မှုတွေအတွက်နေရာမရှိဘူးလို့ပြောလိုက်ပြီးတော့ဒီလိုကြမ်းဖက်မှုတွေကျူးလွန်တဲ့သူတွေကိုအရေးယူဖို့တောင်းဆိုလိုက်ပြီးတော့ပြည်သက်အားကစားဝန်ကြီးကတော့ဒီလိုဖြစ်တဲ့ကိုတက္ကပါလုံးတိုက်တာနဲ့ဝိုင်းဝန်းတုံ့ပြန်ကြဖို့နဲ့အသင်းတွေရောပြည်သက်တွေပါတာဝန်ယူကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ
။သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်လေးနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်တယ်လို့ပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြမှာပါ။ဣသရေလ်ဟမတ်စစ်ပွဲစတင်ကြတဲ့အခါပြိမိနေတဲ့နိုင်ငံခြားသားတချို့ပထမဆုံးအကြိမ်ဖြစ်ပိတ်ဆို့ခံထားတဲ့ဂါဇာကမ်းမြောင်ကနေအီဂျစ်နိုင်ငံကိုဗုဒ္ဓဟူးနေ့ကထွက်ခွာခွင့်ရပါတယ်။နိုင်ငံခြားနိုင်ငံကူးလက်မှခိုင်ဆောင်ထားသူတွေကိုထွက်ခွာခွင့်ပြုဖို့အီဂျစ်ရာဖာနေဆက်ကိုပြန်လည်ဖွင့်လှစ်ပေးရေးကာတာကဂျာဝင်ဆစ်ဆက်ပေးတဲ့သဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။အနည်းဆုံးနိုင်ငံခြားသား400လောက်ကိုအီဂျစ်နိုင်ငံကိုထွက်ခွာခွင့်ပြုမှာဖြစ်ပါတယ်ရှင်။ဂါဇာကဟမတ်စ်ပြစ်မှတ်တွေကိုအစ္စရေးကလက်တုံ့ပြန်ချင်းမုံရဲ့အရှိန်မြင့်လှုပ်ဆောင်နေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးနဲ့ဂျော်ဒန်ကိုသွားမဲ့ခီးစဉ်ကိုဒီကနေ့ကြာသပတေးနေ့မှာစတင်မှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကစစ်စင်ရေး6ရက်မြောက်နေ့မှာစစ်စခန်း3ခုကိုထပ်မံသိမ်းယူနိုင်ခဲ့တယ်လို့ညီနောင်မဟာမိတ်သုံးဘွဲ့ကထုတ်ပြန်ပါတယ်။ဒါကြောင့်တစ်တုံညာနှစ်ခွန်စစ်စင်ရေးကာလအတွင်းသိမ်းယူနိုင်ခဲ့တဲ့စစ်ကောင်စီစစ်စခန်းကြီးငယ်ပေါင်း90လောက်ရှိပြီလို့ MNDAA ပြောခွင့်ရက VOA ကိုပြောပါတယ်။ရှမ်းမြောက်ပိုင်းတစ်ခွင်မှာတော့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးစစ်ကောင်စီဘက်ကမြေပြင်စစ်ကူထက်လေးချောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေပိုးလုပ်လာတယ်လို့လည်းသိရပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစော်မှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။